လူခွင့်ရေးအဖွဲ့တွေနဲ့ဒုက္ခသည်အရေးလှုပ်ရှားသူတွေကသတိပေးပြောဆိုနေတဲ့ကြားကပဲထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွင်းကဒုက္ခသည်တွေကိုအတုတ်လိုက်နေရရင်ပြန်ပို့ဖို့ပြင်ဆင်နေပါတယ်။နှစ်ဖက်ပြစ်ခတ်ရဆဲပြီးညဉ့်ညံရေးတိဆောက်နိုင်ဖို့တွေ့ဆုံဆွေးနွေးနေချိန်မှာပဲကရင်ပြည်နယ်အစိုးရနဲ့ကရင်မျိုးသားစည်းရုံးကရင်ယူတို့ပူးပေါင်းပြီးတော့နေရာပြန်လည်ချထားရေးစီစဉ်နေတယ်လို့ငញ្ញရေးဆောင်ရွက်နေသူတွေကပြောပြပါဗျ။နေမြေတည်ငြိမ်မှုမရှိသေးတဲ့အပြင်နေရရင်ပြန်မဲ့ဒုက္ခသည်တွေအတွက်လုံခြုံရေးဘဝရည်တည်ရေးစတဲ့အာမခံချက်တွေအပြည့်အဝမရှိသေးတာကြောင့်ဒုက္ခသည်အများစုကမပြန်လို့ပဲဖြစ်နေကြတာပါ။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုအိမ်အောင်စုလိုက်မိသားစုတွေကိုလူအယောက်20 30စသဖြင့်အတုတ်လိုက်နေရရင်းကိုပြန်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်။ထိုင်းနိုင်ငံရောက်နေတဲ့မြန်မာဒုက္ခသည်တွေကိုပြန်ပို့ဖို့အရေးမြန်မာအစိုးရဘက်နဲ့ထိုင်းအစိုးရပူးပေါင်းပြီးတော့ပြန်ပို့ဖို့လှုံ့ဆော်နေတာဖြစ်ပါတယ်။ဒါပေမဲ့သူတို့ရဲ့ဆန္ဒမပါဘဲအတင်းအကျပ်ပြန်ပို့မှာကိုဒုက္ခသည်အများစုကမလိုလားကြဘူးလို့ကရင်လူခွေရဲ့ဖွဲ့ကဒုက္ခသည်တွေကိုကိုရိုင်းကွင်းစင်းမီကူညီဆောင်ရွက်ပေးနေသူကိုစောအယ်ဘတ်ကပြောပါတယ်။ဒီလိုပဲစိတ်ချရတဲ့အာမခံချက်မရှိသေးဘဲနဲ့ဒုက္ခသည်တွေကိုနေရရင်အတင်းအကျပ်ပြန်မပို့သင့်ဘူးလို့ဒုက္ခသည်အရေးကူညီပေးနေတဲ့လူခွေရဲ့ဖွဲ့တွေကလည်းကြေညာချက်တွေထုတ်ပြန်ပြီးတော့တားမြစ်နေကြလဲဖြစ်တယ်လို့ကရင်လူခွေရဲ့ဖွဲ့ကကိုစောအယ်ဘတ်ကပြောပါတယ်။
ပေါ်ကမင်းရှိပါတော့ပြပုံမဲ့တချို့ရတော့အစားတပေါင်းနေနဲ့ဒီမိသားစု20 30ရဲ့အရေးပြပုံမဲ့ဒါမဲ့ဒီ KS ရပါစားပြောလို့ဆိုလို့ရှိရောတရားတူတူပြမယ်မနော်ဒါမဲ့အဲ့လိုမျိုးတပေါ်တရားပြမယ်ဒါမဲ့ရှင်မျိုးမရှိဘူးအဲ့လိုမျိုးပြောရရရှိတယ်အဲ့လိုမျိုးစီစဉ်ပေးတဲ့ခံရမှာဒုက္ခတွေတွေရဲ့ဆန္ဒမပါဘဲနဲ့စီစဉ်ရဆိုပြီးတော့သူတို့ဒုက္ခတွေကိုလည်းလက်မခံဘူးလေဒုက္ခတွေရဲ့ KS ရလည်းစိတ်မဲ့တွေထောက်ရတာရှိတယ်
အခုလိုမျိုးစစ်ပြေးဒုက္ခသည်တွေသူတို့ရဲ့နေရက်ကိုပြန်မို့စီစဉ်နေပေမဲ့လက်နက်ကင်တက်တွေနဲ့အစိုးရတက်တွေကြားစစ်တလင်းဖြစ်ခဲ့တဲ့သူတို့ရဲ့ခြေရွာလမ်းမြေတွေမှာမိုင်းနေမရှင်းလင်းနိုင်သေးတာနောက်ခိတအပြည့်ခက်ရက်စဲနေကြတာမှန်ပေမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးမရသေးတဲ့အပေါ်မှာဆိုးရိမ်မှုတွေရှိနေကြတာဖြစ်တယ်လို့ကရင်လူခွေအဖွဲ့ကပြောပါတယ်။ဒါပေမဲ့ကရင်ပြည်နယ်ငြိမ်းချမ်းရေးတည်ဆောက်နိုင်မှုအရေးကရင်အမျိုးသားအစည်းအရုံးနဲ့မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတို့အပြည့်ခက်ရက်စဲရေးမှသည်ပြည်ထောင်စုအဆင့်ဆွေးနွေးပွဲအဲ့ဒီကမှတဆင့်နိုင်ငံရေးဆွေးနွေးပွဲတွေအထိဖော်ဆောင်နိုင်အောင်ကြိုးပမ်းနေကြပါတယ်လို့ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလာမောင်ရွှေကပြောပါတယ်
။ပြည့်ရထားတဲ့အဖွဲ့14ဝက်ရှိပါတယ်။အဲ့ဒီ14ဝက်ထဲမှာ KNU အနေနဲ့ကတော့ဆိုရအဖွဲ့ပေါ့ငွေကော်ဆောင်ရေးငွေကော်မတီနဲ့တော့အများဆုံးသူဆွေးနွေးကြတဲ့ပေါ့လေဖြည်းဖြည်းချင်းတဲ့အဖွဲ့ပြောရမှာဖြစ်တယ်ဗျာမနေ့ကပဲ KNU ကဒီလိုတင်မှုကောင်းဆောင်နဲ့တကယ်ကတင်းတဲ့ဒီ MBC မှာသူတို့ထပ်ပြီးတော့ဆွေးနွေးတာမျိုးရှိတယ်စိတ်မကြခင်မှာလည်းငွေကော်ဆောင်ရေးငွေကော်မတီနဲ့သူတို့ဆက်ပြီးတော့ဆွေးနွေးဖို့ပြင်ဆင်နေတာလည်းရှိတယ်ဟုတ်ပတ်သက်ခဲ့မှုကတော့မရှိတော့ဘူး KNU နဲ့တတ်မှာပါလေဆိုရဘက်ကတော့ဝန်ကြီးဦးအောင်မင်းပြောတာတော့ကျွန်တော်တို့ဒီပထမအကြက်ခတ်ရက်မယ်ဒီကျက်ကြက်တာတွေကိုခံမအောင်လုပ်မယ်ပြီးရင်ပြည်တော်စုဆင်ဆွေးနေမယ်အဲ့ဒါပြီးရင်တော့ political dialogue ပေါ့လေ
ကရင်ပြည်နယ်တွင်းမှာနှစ်ဖက်အပြည့်ခက်ရက်စဲပြီးတော့ငြိမ်းချမ်းရေးတည်ဆောက်နိုင်မှုတွေ့ဆုံဆွေးနွေးနေစီမှာပဲကရင်ပြည်နယ်အစိုးရနဲ့ကရင်အမျိုးသားအစည်းအရုံးတို့ပူးပေါင်းပြီးတော့နေရာပြန်လည်ချထားရေးစီစဉ်ပေးနေတယ်လို့မြန်မာအစိုးရဘက်ကငြိမ်းချမ်းရေးဆောင်ရွက်ပေးနေသူဦးလာမောင်ရွှေကပြောပါတယ်
နောက်ထပ်ကြည့်နိုင်လို့ရတဲ့နေရာတွေမှာနောက်ထပ်လက်ခံမှာပေါ့လေ CNU ရောပြည်သူ့ရောလက်ခံတဲ့နေရာမှာတော့ပြည်နယ်နေရာချတာရေးကိစ္စတွေလည်းနောက်ထပ်ကြည့်နိုင်ပြီးတော့ဆောင်ရွက်မယ်လို့လည်းပြောတာရှိပါတယ်ခင်ဗျအဲ့တော့ဒီပြည်နယ်နေရာချတာရေးကတော့မူဝါဒအားဖြင့်မဟုတ်ねဒီလုံငန်းကော်မတီကနေပြီးတော့ change ဖြစ်နိုင်ပြီးတော့လက်တွေ့ရောပြည်ပြည်နယ်ထဲမှာတော့ပြည်ပြည်နယ်စုအဖွဲ့ကနေပြီးတော့ခုဆောင်ပြီးတော့လုပ်ပါတယ်ခင်ဗျအဲ့ဒီလုပ်တာတော့ CNU နဲ့ပြည်နယ်စုအဖွဲ့နေနိုင်ပြီးတော့လုပ်တာရှိတယ်လို့အချို့ pilot project တွေနဲ့ဒီအိမ်တချို့ပေါ့နော်။တော့ဆောက်ပြီးတော့ရွှေပြည်ဖို့ပြင်ဆင်လာလိုက်ရှိပါလေ။ဒါနဲ့အရေးအတွက်အများကြီးတော့မဟုတ်သေးဘူးလို့ပဲကျွန်တော်နားလည်ပါ
။အကြောင်းရင်းမျိုးစုံနဲ့နေဆက်ကိုထွက်ပြေးလာကြတဲ့တင်းချီတဲ့ဒုက္ခသည်တွေဟာတချို့ကလည်းထိုင်းနိုင်ငံထဲမှာပဲအခြေချနေထိုင်လူသူတွေရှိသလိုတတိယနိုင်ငံတွေကိုတွားရောက်ပြီးအခြေချလူသူတွေလည်းရှိပါတယ်။မိမိတို့ရဲ့နေရရင်ကိုပြန်လို့သူတွေလည်းရှိနေကြပေမဲ့ဒုက္ခသည်တွေရဲ့အခုလက်ရှိအနေအထားဟာဘာဘဝအာမခံချက်မှမရှိတဲ့အနေအထားဖြစ်နေတယ်လို့ဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါရယ်။စခန်းတွင်းမှာကူညီထောက်ပံ့ပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေကလည်းလုံလောက်မှုမရှိတော့သလိုနေရရင်ကိုပြန်ပို့ဖို့စီစဉ်နေကြပေမဲ့နေထိုင်စားသောက်ရေးဘဝရည်တည်ရေးအလုပ်ကိုင်းစနစ်တကျဖန်တီးပေးထားမှုအာမခံချက်မရှိသေးတာနောက်မိမိတို့ရဲ့မျိုးဖလားလုပ်ငန်းတွေပြန်လည်လုပ်ကိုင်နိုင်ဖို့မှလည်းနည်းမြေလုံခြုံရေးစိုးရိမ်နေရစေအခြေအနေတွေအပေါ်မှာဒုက္ခသည်တွေကပူပန်နေကြတာဖြစ်ပါတယ်။ဒါကြောင့်လည်းစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒုက္ခတွေနဲ့ရင်ဆိုင်ခဲ့ရတဲ့ဒုက္ခသည်တွေအတွက် လုံခြုံစိတ်ချမှုရှိတဲ့တည်ငြိမ်တဲ့လူမှုဝန်းကျင်ကိုမဖန်တီးပေးနိုင်သေးသရွေ့အတင်းအကျပ်ပြန်မပို့တင်ဘူးဆိုပြီးတော့ဒုက္ခတဲ့အရေးကူညီပေးနေသူလူအခွင့်အရေးအဖွဲ့တွေကမေတ္တာရက်ခံတောင်းဆိုနေတာဖြစ်ပါတယ်ရှင်။